ိုမင်းစရာခင်ဗျာကျွန်တော်တို့ SBS ရေဒီယိုမြန်မာပိုင်းအစီအစဉ်ကိုအခုလိုဆွေးနွေးခွင့်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ကျွန်တော်လည်းကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ပထမဆုံးမေးချင်တာတော့ကိုမင်းစရာဒီဩစတြေးလျကိုအခုလိုရောက်လာပြီးတဲ့အခါမှာဒီမှာလူတွေရဲ့နေထိုင်မှုစနစ်နဲ့အစိုးရရဲ့လှုပ်ဆောင်မှုတွေကိုတစ်စိတ်တစ်ဆောင်ကြည့်ပြီးတော့ဘယ်လိုများတုံ့သက်မိပါလဲ
အဲကျွန်တော်အခုရောက်တာကအခုမှတပတ်လောက်မရှိသေးဘူးပေါ့နော်ကျွန်တော်က17ရက်နေ့မှရောက်တယ်ဆိုတော့အခုကတပတ်တကျော်ပဲရှိသေးတယ်ကျွန်တော်လည်းကျွန်တော်တွေ့ရသလောက်ကတော့ကျွန်တော်ဒီမှာရောက်ရောက်ရှိကျွန်တော်ညမာတိုင်းဝိုင်းရဲ့ကျွန်တော်ဒီစက်ကြီးပူဇော်ဖို့ကျွန်တော်တက်ရောက်ခဲ့တယ်။နောက်ပြီးတော့ပုံရင်းချောင်းတချို့လည်းကျွန်တော်ရောက်ခဲ့တယ်ပေါ့နော်။ဒီရောက်ရှိရောက်နောက်ပြီးတော့ဒီနေ့ဆိုလည်းမြို့တွေကိုရောက်တယ်ပေါ့နော်
။ဟုတ်ကဲ့
။အဲ့တော့တကယ်ရင်းပြောမယ်ဆိုတော့ကြာဘယ်လိုပြောဆိုဖွံ့ဖြိုးတိုးတက်ပြီးတဲ့နိုင်ငံတွေရဲ့လူနေမှုပုံစံရဲ့သူတို့ရဲ့ရှိရိုက်တဘာဝတွေကကျွန်တော်တို့ကအားကျเสียရတယ်ပေါ့ဗျာနော်
။ဟုတ်ကဲ
့။အဲ့လိုကူကသူတို့ရဲ့ဒီလုပ်ငန်းဒီအလုပ်အကိုင်ပေါ်မှာတံမိုးထားမှုတွေနော်အလုပ်တဲ့တကပေးတဲ့လောက်ကားကားတွေလည်းထိုက်တန်မှုတွေပေါ့နော်ဒါတွေကတော့အားကျစရာတွေပေါ့နော်တတိယပြည်ကျောင်းတို့နိုင်ငံမှာလူအပ်နေသေးတဲ့ဒီအလုပ်သမားအလုပ်ရှင်ပြဿနာတွေလောက်အားကားနဲ့လည်းလောက်အားနဲ့မမျှတတဲ့ကိစ္စတွေနောက်ပြီးတော့ခုနပြောတဲ့ကျွန်တော်တို့ဒီလူမှုဖူလုံရေးကိစ္စတို့နော်လမ်းမဆက်ဆက်တဲ့ကိစ္စတွေကဒါတွေအားလုံးကဒီလိုမျိုးဒီတိုးတက်ပြီးနိုင်ငံတွေကိုရောက်တိုင်းရောက်တိုင်းကိုယ်နိုင်ငံကိုချိန်ပြီးတော့စဉ်းစားတိုင်းတတော်လေးကိုလောက်ရအောင်မှာပါလားဆိုတဲ့အတွေးတွေကအနေနဲ့ကြီးစိုးနေမိတာပေါ့နော
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့အခုကျွန်တော်တို့မြန်မာနိုင်ငံမှာပြည်သူလူထုကရွေးချယ်ထားတဲ့အစိုးရပေါ်ပေါက်လာပြီးတဲ့နောက်မှာအခုဆိုလို့ရှိရင်ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့အတော်လေးကိုစ조사နေပါတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာလူတွေနေလို့ထိုင်လို့သက်သက်ချောင်ကြီးလာတဲ့အခြေအနေရောက်ဖို့အထိကဘယ်လောက်လောက်များကြာမယ်လို့ထင်ပါတယ်
ဟုတ်ကဲ့ပြေးကြတာလည်းခုကတော့ဗျာကျွန်တော်ပြီးခဲ့တဲ့ဒီ2015မတိုင်ဘူး2015ရွေးကောက်ပွဲမတိုင်ဘူးဖြတ်တန်းခဲ့ရတဲ့ကျွန်တော်တို့ဒီအာဏာရှင်စနစ်အမျိုးမျိုးရဲ့အောက်ကနောက်ပြီးတော့မှားရင်းခဲ့တဲ့စီမံခန့်ခွဲမှုတွေနောက်ပြီးတော့တရားဥပဒေစိုးမိုးမှုကိမဲ့တာတွေနောက်တော့စီးပွားရေးချုပ်ချုံကြတဲ့အကုန်လုံးပေါင်းလိုက်တဲ့ခါကျတော့ချင်းတော့2015ရွေးကောက်ပွဲမတိုင်ဘူးထိကကျွန်တော်တို့ပြည်သူတွေအားလုံးကညလုံးကျမဲ့ပေါ့နော်ညလုံးကျမဲ့ပြီးတော့ဟိုကိုရှိဆက်သွားမယ်လမ်းတောင်မှာပျောက်နေတဲ့ပုံစံမျိုးနဲ့စိတ်ဓာတ်တွေကျနေကြတာပေါ့နော
်
အဲဒီမဲ့အခုကျော်95ရွေးကောက်ပွဲမှာကျွန်တော်ပြည်သူတွေဟာအမဒီနဲ့ဒေါအောင်ဆန်းစုကြည်ပေါ်မှာညလုံးကျကြီးစွာနဲ့ပေါ့နော်ယုံကြည်အားကိုးစွာနဲ့ကျွန်တော်တွေကမဲကိုပေါ်ပေါ်ပေးလိုက်တယ်သူတို့တွေကိုကျွန်တော်နိုင်ငံရဲ့အပြောင်းလဲလူမှုရေးအပြောင်းလဲစီးပွားရေးအပြောင်းလဲတွေကိုပတ်ပိုင်နိုင်လုံနိုင်အောင်ကျွန်တော်တွေကပုံအောပြီးတော့ပေါ့နော်ဆန္ဒပေါ်ပြလိုက်တာပေါ့နော်အဲ့တော့အဲ့ဒီအပေါ်မှာကျွန်တော်တို့ပြည်သူတွေလောလောဆယ်ဘာကိုကျွန်တော်တို့ကဟိုအားရနေလဲဆိုတော့ကျွန်တော်တို့ပြည်သူတွေဆန္ဒသဘောထားအစ်မန်ကိုပေါ်ပြခွင့်ရတဲ့တကြောင်အားရတယ်နံပါတ်1နံပါတ်2ကအရင်တော့မရှိခဲ့တဲ့မျောလင်းချက်စိတ်သုံးမှုတွေအရင်တော့ပျောက်နေတဲ့လမ်းတွေအားလည်းအခုတော့လမ်းစာတွေပေါ်လာပြီးမျောလင်းချက်တွေတော့ရှိလာပဲဟဲ့ဆိုတဲ့အားတက်မှုတွေတော့ကျွန်တော်ပြည်သူတွေရင်ထဲမှာတော့ခံစားနေရတာပေါ့နော်ဒီကုတော့ရှိတာပေါ့ဗျာတိတာထင်ရှားတဲ့နိုင်ငံရေးစီးပွားရေးလူမှုရေးအပြောင်းလဲကတော့အခုလိုမျိုးဟိုဒီ NLD အစိုးရတက်လာတာ6လကျော်ကာလလေးတွင်းမှာတော့ထင်ရှားရှားတော့ပြည်သူကတော့မမြင်ရသေးဘူးပေါ့
ဟု
တ်တော့ကျွန်တော်တို့ပြည်သူတွေပြောနေတဲ့ကတော့ကျွန်တော်တို့မှာမျှော်လင့်ချက်တွေကအရင်ကတည်းကစာရင်ပို့ပြီးတော့ထက်တန်လာတယ်ပို့ပြီးတော့ရှင်းတန်လာတယ်နောက်တော့ကျွန်တော်တို့သွားမဲ့လမ်းကိုလည်းအရင်ကတည်းပို့ပြီးတော့ထင်ရှားရှားမြင်လာတယ်ဒီပေါ်မှာကျွန်တော်ပြည်သူတွေအားရတယ်ကျဉ်တ်တယ်ပေါ့နော်ဒါကိုကျွန်တော်ပြောနိုင်တယ်အဲနောက်ပြီးတော့ကျွန်တော်တို့ပြည်သူတွေမျှော်လင့်တဲ့ကွန်ပျူတာတက်တဲ့ဒီမိုကရေစီနိုင်ငံတော်ကြီးဖြစ်လာဖို့အတွက်လည်းအားတွေပို့ပြီးရှိလာတာပေါ့ဗျာဟောဗျာဒါတော့ကျွန်တော်တို့အတွက်ကဒါကအားတာချက်တစ်ခုပေါ့နော
်ဟုတ်ကဲ့
ဒီခုတော့ရှိတာပေါ့ဗျာကျွန်တော်ပြည့်စည်နေနှစ်ပေါင်း60ကျော်ပြည့်စည်နေတဲ့နိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍတွေအားလုံးကိုဒီ6လ9လလောက်အတွင်းမှာသိသာခင်စားရှားစွာရမယ်လို့တဲ့ကျွန်တော်ပြည်သူတွေမမျှော်လင့်ပါဘူးအချိန်တစ်ခုယူရမယ်ဆိုတာနားလည်တယ်ဟိုတော့ဗျာစဘာပေါ်မှာရှေးကြဆုံးလို့ဆိုတဲ့ပြည်သူစကြီးကစဲဖို့တော့ခိုင်မာတဲ့ငင်းငိုင်းတိဆောက်ဖို့ဆိုတာလည်းချိန်ယူရမှာဆိုတော့နားလည်တယ်ဘောတော့အရင်တော့ကချိန်ယူရတယ်ဆိုတာကကျွန်တော်ခုနကပြောသလိုပဲမျောလင့်ချက်မဲ့အချိန်ယူရတာကိုအခုအချိန်ယူမယ်ဆိုတော့မှပြည်သူကမျောလင့်ချက်ရှိတာဒီဒီဖြစ်တဲ့အတွက်ကြောင့်ဒီမျောလင့်ချက်ကိုရေဝဲပတ်ပြီးတော့အချိန်တစ်ခုကိုစောက်ဖို့လိုတယ်ဆိုတော့ခံစားမှုလည်းရှိတဲ့အတွက်ကြောင့်ကျွန်တော်တို့အရင်တော့ကလည်းစာမယ်ဆိုတော့ဗျာဘယ်လိုပြောဆိုတော့နေရတိုင်းရလောက်ရကိုင်းတဲ့ပုံမှာလည်းကျွန်တော်တို့ဆရာချက်တန်မှုတွေအများကြီးတိုးတက်လာပါတယ
်ဟုတ်ကဲ့နောက်တစ်ခုကကိုမင်းစရာတချို့ဒီဝေဖန်တဲ့လူတွေကပြောနေတာကဒေါအောင်ဆန်းစုကြည်ကရှေ့ရနေအရန်ကိုစူးစမ်းပြီးတော့သူရဲ့ကျမ်းမာရေးထိခိုက်လာတဲ့ထိသူလှုပ်ဆောင်နေတယ်ဒါပေမဲ့ NLD အရွေးခံရတဲ့လူတော်များများကသူတို့ဘာလုပ်ရမယ်ဆိုတာကိုသူတို့သေချာမသိဘဲနဲ့ ဒေါ်ဆန်းစုကြည်ကပြောဖို့အတွက်စောင့်ဆိုင်းနေတဲ့ဟာမျိုးလို့ဖြစ်နေတယ်လို့သူတို့ပြောကြပါတယ်။ကိုမင်းစီရအနေနဲ့ရောဘယ်လိုမြင်ပါလဲ
။ဟုတ်ကဲ့အဲ့ဒီလိုမျိုးဝေဖန်တန်တွေကျွန်တော်အမှုအမြတ်တန်တွေလည်းကျွန်တော်ကြားပါတယ်ဒီကရီပြူမိပါတယ်။ဒါပေမဲ့ဒီနေရာမှာကျွန်တော်အမြင်ပြောရမယ်ဆိုတော့ကျွန်တော်အဖြစ်နဲ့ချက်ကိုကျွန်တော်ဒီကသာပြောချင်တယ်ဗျာသိလား
။ဟုတ်ကဲ့
ပထမအချက်ကကျွန်တော်မြန်မာနိုင်ငံနှစ်ပေါင်း60ကျော်လောက်ချက်ချုံကြနေတဲ့အပြင်တမိုင်းဆိုးမွေအများကြီးကိုအမွေဆက်ခံရတာကြ။ပြလာငင်းချမ်းရေးဆိုးမွေတွေ၊ပြည်သွင်းစစ်ဆိုးမွေတွေ၊နောက်တိုင်းသားဘာသာတိုင်းလူမျိုးရေးဘာသာရေးဆိုးမွေတွေကိုနှစ်ပေါင်း60ကျော်တော့မဖြေရှင်းနိုင်တဲ့နဲ့တောင်းတနည်းဖြစ်နေတဲ့ပြဿနာတွေအားလုံးကိုအခုချိန်မှာပြောင်းပြီးတော့ကျွန်တော်ကဟိုဘာလဲရင်းဆိုင်ဖြေရှင်းနေရတာ။အဲ့ဒီခါကျတော့ဒီလိုမျိုးအင်မတန်ကြီးမားတဲ့ပြဿနာကြီးတွေအားလုံးကိုအခုချိန်ကျမှဒီမိုကရေစီသဘောတရားအရပြည်နှင်းနာမှုသဘောတရားအရတော်ယုံမှုတော်ခံမှုသဘောတရားရလောက်ရတဲ့ခါကြတော့ကျွန်တော်တိတာမြင်တာတော့နော်ကျွန်တော်ဒီကြောင်းလဲမှုတိုးတက်မှုကိုကျွန်တော်ပြဖို့အချက်ကလိုအပ်နေတဲ့သဘောဖြစ်နေတယ်။နောက်ပြီးတော့ကျွန်တော်ကမြန်မာနိုင်ငံဖြစ်ပေါ်နေတဲ့နိုင်ငံကြီးအပြောင်းလဲကလည်းအလီစုတူတဲ့ပေါ်မှာပဲကျွန်တော်ပြည်သူတွေပုံအောပြီးတော့ယုံကြည်မှုထားတဲ့ပုံစံဖြစ်နေတယ်။ကျွန်တော်နိုင်ငံမှာတကယ်ခေါင်းဆောင်ကောင်းတွေကကျွန်တော်ဟိုမရှိခဲ့ဘူးရှိအောင်လဲသူတို့တွေကမရှိအောင်သူတို့ကဖန်ပြီးခဲ့တဲ့ခါကြတော့ကျွန်တော်မှာရှာရှာပါပါဒီလိုကဘာကတော့ဒီမှာသူတဲ့ခေါင်းဆောင်ကောင်းသူရထားတဲ့ခါကြတော့ကျွန်တော်ပြည်သူတွေရုံချင်မှုမျှော်လင့်ချက်ကလည်းအန်ဒီစုပေါ်မှာအရန်ကြီးကိုကျွန်တော်ကလည်းပုံအပ်ထားသဘောရှိတာပေါ့နော
်
အဲ့ဒီခါကြတော့အန်ဒီစုရဲ့လှုပ်ဆောင်ချက်ပေါ်မှာတော့ပြည်သူတွေကတော့အရန်မျှော်လင့်နေအားကိုးတယ်အဲ့တော့ဆိုတော့နံပါတ်၁ချက်နဲ့ကျွန်တော်ပြောချင်တာကခုတည်းကကျွန်တော်ပြောတဲ့တမိုင်းဆိုးမွေတွေအများပြားတမိုင်းအမိုက်ပုံတွေအများပြားကိုတခါလဲရှင်းပြအောင်လှုပ်ဖို့အတွက်ကတော့အလီစုတော်တော်တော်လေးဝင်လို့ဝင်ဖို့ကြီးတဲ့အတွက်ကြောင့်ဒီပေါ်မှာကျွန်တော်တို့ဓာတ်လည်းမတူဖေးဖို့လုပ်တယ်။အဲနံပါတ်၁ချက်ပေါ့နော်။နောက်နံပါတ်၂ချက်ကလက်ရှိကျွန်တော်တို့25ရွေးကောက်ပွဲမှာလည်ရခဲ့တဲ့ NLD ပါတီဝင်အမတ်တွေအနေနဲ့ကျွန်တော်ညင်ပြောရမယ်ဆိုရင်ကျွန်တော်တို့ကနှစ်ပေါင်း60လောက်နိုင်ငံရေးတင်းသက်ခံရတာဗျာသိလား
။အ
ဲ့ဒါခါကျတော့ကျွန်တော်ဒီလွတ်တော်အမတ်များဆိုတဲ့နိုင်ငံရေးအတွက်တကယ်ကို World Trade နေလဲမရှိခဲ့ရှာဘူး။နောက်ပြီးတော့ဟိုတင်းနန်းတွေလေ့ကျင့်မှုတွေတည်ယူမှုတွေလည်းမရှိခဲ့ရှာပဲနဲ့စစ်ကပိုင်းဆိုင်ရာပေါ့ဗျာ။ကတပိုင်းဆိုင်ရာနဲ့ပဲဖြတ်သန်းရတဲ့ခါကြတော့ကိုတို့အတွေ့အကြုံတွေလက်တွေ့အတွေ့အကြုံတွေမရှိတဲ့ခါကြတော့အားလဲမှုတွေချုံရင်းကြတော့ရှိတော့ရှိမှာပါဒါပေမဲ့စိတ်ကြက်ကလည်းမှန်ကန်မယ်တည်ယူမှုစိတ်တည်ယူခြင်းစိတ်လည်းရှိမယ်ဇွဲလည်းရှိမယ်ဆိုရင်တော့မကြမီအန်တီစုရဲ့ဥဆောင်မှုနဲ့နော်တကယ်ကောင်းမွန်သောရလက်ကောင်းတွေကိုရလာလိမ့်မယ်လို့တော့ကျွန်တော်ကအဲ့ဒီမျှော်လင့်ချက်တော့စောက်ပိုင်ထားတော့ပဲ
ဗျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီပြည်တွင်းငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ကိုမင်းစီရအနေနဲ့ဘယ်လိုမြင်ပါလဲကျွန်တော်တို့ပြည်တွင်းငြိမ်းချမ်းရေးကိုမချမီရနိုင်မယ်လို့မြင်ပါလားတိုင်းရင်းသားတွေရဲ့ခံစားမှုတွေသူတို့စိတ်နာထားမှုတွေကိုအမြန်ဆုံးကျော်လွှားသွားနိုင်မယ်လို့ထင်ပါလား
အဲ့ဒါလေအဲ့ဒါကျွန်တော်ပထမကျွန်တော်သုံးသပ်ချက်ကဖြစ်ခဲ့မှာကျွန်တော်ပြောခဲ့တယ်လို့ပြောရကျွန်တော်ရဲ့တမိုင်းဆိုးမှုနှစ်ပေါင်း60ကျော်တမိုင်းဆိုးမှုထဲမှာဒီပြည်တွင်းစီရတန်လျာရှည်မှုပေါ့နော်ငြိမ်းချမ်းရေးတွေလုံးဝမရှိတဲ့ပုံမှာဖြည့်ဆင်းခဲ့တဲ့နည်းလမ်းနောက်ဖြည့်ရှင်းဖို့စူးစမ်းခဲ့တဲ့ခေါင်းဆောင်ပိုင်းတွေအားနည်းမှုတွေညှိုးညှိုးကြောက်ပေါ့နော်ကျွန်တော်နိုင်ငံကအခုထိငြိမ်းချမ်းမရခဲ့ဘူးဒါပေမဲ့အခုချိန်မှာကျွန်တော်နိုင်ငံမှာအားသာချက်ကဘာဖြစ်နေလဲဆိုတော့နိုင်ငံကကရောကျွန်တော်မြန်မာနိုင်ငံတွင်းမှာရှိတဲ့မြန်မာပြည်သူတရားလုံးကရောအန်လီစုပေါ်မှာယုံကြည်မှုတွေကအပြည့်အဝကိုပေးထားတယ်နော်ပြည်အပြည့်အဝယုံကြည်မှုရှိတဲ့အန်လီစုရဲ့ဦးဆောင်မှုနောက်ကိုအပြည့်အဝလိုက်နေလို့လည်းခံယူချက်ထားတဲ့ခါကြတော့ဒီအလီစုပေါ်မှာယုံကြည်တဲ့ယုံကြည်မှုဟာကျွန်တော်တို့တာမန်ပြည်သူတွေမကဘူးဗျာသိလားတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရောတိုင်းသားလူမျိုးတွေကစရှိမှမဆိုရဘိုလ်ချုပ်ရဲ့ကျွန်တော်ရဲ့အမျိုးသားခေါင်းဆောင်ကြီးဘိုလ်ချုပ်ရဲ့တမီးဆိုတဲ့ image ပေါ်မှာလဲတော်တော်လေးပြန်လည်ချက်ထားတယ်ဗျာဟိုဒါကြောင့်လဲကျွန်တော်တို့ဒီပထမဆုံးကျွန်တော်မြန်မာနိုင်ငံရဲ့အာညီညွတ်ရေးကိုကျွန်တော်ယူနိုင်ခဲ့တဲ့ပထမပင်လုံးညီလာခံပုံစံမျိုးနော်အခုလဲအန်ဒီစုဦးဆောင်ပြီးတော့27ရာစုပင်လုံးညီလာခံကိုလုပ်တဲ့ပေါ်မှာအန်ဒီဆိုရပုံကိုရေးပေါ်မှာယုံကြည်မှုကိုခြေခံပြီးတော့ကျွန်တော်လှုပ်ဆောင်သွားနိုင်မယ်ဆိုရင်တော့အရင်ရင်ကလှုပ်သွားတဲ့ငြိမ်းချမ်းရေးပုံစံထက်ဒီကအရင်ရင်တုန်းကဒီငြိမ်းချမ်းရေးကိုပေါ်ဆောင်ဖို့အတွက်ဦးဆောင်ခဲ့တဲ့လူတွေထက်ပို့ပြီးတော့ခိရောက်တဲ့ပို့ပြီးတော့မြန်ဆန်တဲ့ငြိမ်းချမ်းကိုရလာမယ်ဆိုတဲ့ပြောလိုက်ကြလို့ကျွန်တော်တို့အရင်ကတည်းပို့ထားရတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဒီကိုမင်းစရကိုဒီစစ်အာဏာရှင်ခေတ်တုန်းက89မှာတစ်ခေါက်ထောင်ချရဲနောက် 2006 မှာတစ်ခေါက်ထောင်ချရဲဒီလိုထောင်ထဲမှာကိုမင်းစရနေခဲ့ရဲ့နောက်ပိုင်းမှာလည်းခါပြဿနာဖြစ်တာတို့ကျမ်းမာရေးထိခိုက်တာတို့ဘာလို့ရှိခဲ့တယ်လို့လည်းသိရပါတယ်အဲ့တော့ကိုမင်းစရအခုလိုလွတ်လာပြီးရဲ့အခါအခုလိုကျွန်တော်တို့ဒီမိုကရေစီအစိုးရရရှိရဲ့အခါမှာကိုမင်းစရကိုထောင်ချခဲ့တဲ့ဒီစစ်အစိုးရကိုခွင့်လွှတ်နိုင်ပါလား
ကျွန်တေ ော့ပြောဖို့လေဗျအဲ့ဒီကိစ္စနဲ့ပတ်သက်တယ်ဒီလား
ဟုတ်ကဲ့
ဟိုမကြတဲ့လူတွေမတရားတဲ့လူတွေဒီလားမဟုတ်တာလို့လှောက်ထားတဲ့လူတွေပေါ်မှာတော့ကျွန်တော်ကဘယ်တော့မှကျွန်တော်ခွင့်မလွတ်ဘူးတင်မောင်းနဲ့ချိန်မှာမဟုတ်ဘူ
းဒ
ါမှကျွန်တော်တို့ကသိခံရမယ်ဒီလ
ားအဲ့
လိုကဥပဒေနဲ့အညီနဲ့သွားရမယ်ကျွန်တော်တို့ကသဘောထားကြည့်ဖို့လို့လည်းသိခံဖို့လို့တဲ့အခုသတိအခုလိုမျိုးကျွန်တော်မြန်မာနိုင်ငံကိုဒီမိုကရေစီအသွင်ပြောင်းတဲ့ခါမှာသမ္မတရဲ့ခန်းကဏ္ဍနောက်အာဏာရှင်တွေရဲ့အတိုင်းဝိုင်းပေါ့နော်ဒါကိုလည်းကျွန်တော်တို့ကလုံးဝဟိုကျွန်တော်ပယ်ဖြစ်လို့ကမဖြစ်နိုင်ဘူးဒါကြောင့်ကျွန်တော်တို့ကဒီအပြင်ကူးပြောင်းရေးကာလမှာအမျိုးသားပြန်လဲတင်းမြတ်ရေးဆိုတဲ့ဟာကိုကျွန်တော်စုပ်ကင်ပြီးတော့ကျွန်တော်ကဒီရင်ကြားစီရေးညီညွတ်ရေးကျွန်တော်ဥစားလုပ်နေတာဒါမှမဟုတ်လှုပ်ချင်းပြီးဟိုကျွန်တော်ရဲ့သူတို့ဘောနဲ့ဟာဆိုတာဆိုးဆိုးပါလဲခွင့်လို့ချင်းမဟုတ်ဘူးဗျနော်လောကကြီးရလောကကြီးကကျွန်တော်ပြီးခံမယ်ဒါနဲ့တိုင်းပြည်ရဲ့အနာဂတ်အတွက်ပြည်သူတွေရဲ့အနာဂတ်အတွက်တော့ကျွန်တော်တို့မျိုးဆက်တွေအားလုံးရဲ့အနာဂတ်တည်ခံရေးဖြစ်တယ်လို့ကျွန်တော်ခံယူတဲ့အတွက်ကြောင့်ကျွန်တော်ဟာထောင်ထဲမှာ၁၄နှစ်လောက်နေခဲ့ရတယ်ကျွန်တော်ထောင်ထဲမှာ၃၀ရောင်းကျွန်တော်ရောက်ခဲ့တယ်အဖမ်းခံရတယ်ဆယ်ကျင်းမကကျွန်တော်ဖမ်းခံခဲ့ရတယ်ဒါပေမဲ့ဒါတွေကအာဃာတသဘောမျိုးကျွန်တော်မှာမရှိဘူးဟုတ်တော့ခုနပြောလို့မျိုးမမမကန်လောက်တဲ့လူဥပဒေဖောက်ဖြစ်တဲ့လူသိလားရာစုမကျူးလွန်တဲ့လူကတော့ဥပဒေတိုင်းမသွားရမှာပဲ
ဆို
တော့ဒီကာလမှာကျွန်တော်နိုင်ငံရေးရပြန်လဲတင်းညာရေးကိုဥပဒေရတဲ့ကြောင့်ကျွန်တော်ကတည်ခံလာ
ဟုတ်ကဲ့
ကျွန်တော်ပြောတာပ
ါဟုတ်ကဲ့နောက်တစ်ခုကကျွန်တော်တို့ဒီရှစ်လေးလုံးမှာပေါ့လေအသက်ပေးသွားတဲ့ဒီចောင်းသားတွေပြည်သူတွေယဟန်တော်တွေသူတို့ကိုဒီအစိုးရအနေနဲ့တေချာအတိအလင်းကြီးညာပြီးအသိမှတ်ပြုပြီးတော့အဲ့နေ့ကိုအာဇာနည်နေ့တစ်ခုလိုပဲရုံးပိတ်ရက်ဒီပိုင်းနဲ့တေချာကျင်းပသင့်တယ်လို့ထင်ပါလားအဲ့
ဒါကလည်းကျွန်တော်တို့ရဲ့ယုံကြည်မျိုးလေးချက်တွေမှာအဲ့ဒီအချက်တစ်ချက်လည်းပါတယ်ဗျကျေးဇူးတော်မယ်ဆိုတော့အခုချိန်ထိကျွန်တော်တို့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးအပြောင်းလဲတဲ့ဒီဒီမိုကရေစီကိုလမ်းကြောင်းကိုသွားနေတဲ့အခြေခံအုပ်ချုပ်တွေအားလုံးကရှင်းလင်းလို့ရေးတော်ပုံကလည်းခြေခံခဲ့တာဗျသိလား
ဒီ
လိုမှရှင်းလင်းလို့ရေးတော်ပုံမှာပြည်သူတရားလုံးရဟန်းရှင်လူပြည်သူတွေကြောင်းသားတွေအကုန်လုံးမပါဝင်ခဲ့ဘူးနောက်ဆုံးတပ်မတော်ကပါပါဝင်ခဲ့တာဗျအ
ဲ
့ဒီအခမ်းအနားတော့ကျွန်တော်ပြစ်ပယ်လို့မရဘူးနောက်ဆုံးအခုဖြစ်ပေါ်နေတဲ့ကျွန်တော်နောက်ဆုံးကျွန်တော်မြန်မာနိုင်ငံရေးချင်းတွေကတစ်စိတ်တစ်ပိုင်းလို့ဒီမိုကရေစီကိုသွားနေတယ်ဆိုတာတောင်မှဒါလေးအားလုံးကလည်းရှင်းလင်းလို့ရဲ့ရှင်းလင်းလို့ရေတော့ပုံအသေးပွင့်နေပဲဗျရက်လက်တယ်ပဲဒါကြောင့်ဒီရှင်းလင်းလို့ရေတော့ပုံမှရှိတဲ့ရဟန်းရှင်လူပြည်သူတွေပြည်သူတက်လုံးကိုအသေးမှမပြုတ်လို့ကများအသေးမှပြုတ်ရမယ်တည်ရွေးကိုအသေးမှပြုတ်ရမယ်ဂုံလည်းဂုံပြုတ်ရမယ်ဒါကနောက်ဘယ်အစိုးရမတက်တဲ့နောက်ဘယ်ဘသူပဲအနာရရဘယ်ဖွဲ့စည်းရေးရလက်ကိုလှုပ်ရမယ်လို့ကျွန်တော်အလေးနဲ့ယုံကြည်တယ်ဒါအပြင်ဒီပမှရောက်နေတဲ့ကျွန်တော်ရှင်းစစ်မျိုးဆက်တွေနော်ဒီမိုကရေစီရေးအတွက်အာဏာရှင်ချိန်မုန်းရေးအတွက်နော်ပြည်ပမှာမျက်နှာငယ်စွာနဲ့ဒုက္ခပြည်မကြီးစွာခံနေရတဲ့ကျွန်တော်ရေးပေါ်ရေးပတ်တဲ့အားလုံးနဲ့ကျွန်တော်နိုင်ငံကိုသိခါရှိစွာနဲ့နော်ပြန်ပြီးတော့လာနိုင်ဖို့လည်းကျွန်တော်တို့ကဒါတာဝန်ချင်းပြတ်လို့ခံယူတဲ့ဆွေးစူးစားသွားမှာဒါကျွန်တော်တို့ရဲ့လုံးဝပြတ်သားတဲ့ခံယူချက်နဲ့ယုံကြည်ချက်ပ
ါဟုတ်ကဲ့ဒီ89ခုနှစ်အဖမ်းမခံရခင်မှာတော့ကိုမင်းစရာကဒီကျွန်တော်တို့ចောင်းသားသက်မကအဆောက်အဦပြန်လဲတိဆောက်ရေးကော်မတီမှာပါဝင်ခဲ့ပါတယ်အခုကောအဲ့ចောင်းသားသက်မကပြန်လဲတိဆောက်ဖို့အတွက်ကိုဘာတွေကိုမင်းစရာအနေနဲ့လုပ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကျွန်တော်တို့မှာလေចောင်းသားသက်မကနဲ့ပတ်သက်ပြီးတော့အဓိကမူနှချက်ရှိတယ်ဗျာသိလား
ဟုတ်ကဲ့
ပထမမူကចောင်းသားရှိចောင်းသားသက်မကရှိရမယ်ဒါကျွန်တော်တို့မူ
ဟုတ်ကဲ့
နော်ဟုတ်ပြီចောင်းသားသက်မကရှိလာပြီဆိုចောင်းသားသက်မကအဆောက်အဦဆိုတာရှိရမယ်ဒီမူနှချက်ကိုကျွန်တော်ကဘယ်တော့မှလက်လွတ်မှာမဟုတ်ဘူး။နောက်ဒါဒီမိုကရေစီပညာရေးပေါ်မှာလည်းခြေခံတယ်။နောက်လက်ရှိအစိုးရပေါ့နော်။တကယ်ဒီမိုကရေစီအစိုးရလို့ကြွေးကြော်နေတဲ့အစိုးရတိုင်းအစိုးရတိုင်းပါလေ။ဒါတာဝန်ကြီးတည်းအနေနဲ့သူတို့ခံယူဖို့လိုတယ်။ဒါလို့ကျွန်တော်တိုက်တွန်းသွားမယ်၊နှိုးဆော်သွားမယ်။ဒီကျွန်တော်တို့ခုနပြောတဲ့မူနှချက်ကိုအကောင်အထည်မပေါ်ပေါ်အောင်လည်းကျွန်တော်တို့ဆက်လက်ပြီးလှုပ်ဆောင်သွားမှာပဲဗျ
။ဟုတ်ကဲ့ကိုမင်းစီကအခုလိုအချိန်ယူပြီးရှင်းပြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်နော်
။ရပါပါကျွန်တော်ဒီခုတင်ပါတယ်နော်ကျွန်တော်အော်စီကိုရောက်လို့ချိန်မှာစတိမီဟာအခုလိုကြိုးစားတာကျွန်တော်ကျေးဇူးတင်ပါတယ်ဟ
ုတ်ကဲ့ခင်ဗျဟုတ်ကဲ
့ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ